ဟုတ်ကဲ့ Mr. Francis Mopping ခင်ဗျာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဒီအယလူကနေပြီးတော့စိတ်မရှိတော့ဘူးအသုံးသက်နေပြီးအရေးယူတော့မယ်ဆိုတဲ့သတင်းတွေဟာအကြာခဏကြားနေရတာပါအခုအယလူအုပ်ချုပ်ရေးအဖွဲ့အစည်းကအတခါဆုံးဖြတ်ချက်ထပ်ချလိုက်ပြန်ပြီဆိုတော့ဘာများထူးခြားတာရှိပါသလဲခင်ဗျာ
What is really new is that this governing body has decided that the question is becoming of such importance that they want to
ဒီနားနဲ့မတူတာကတော့မြန်မာနိုင်ငံရဲ့အခြေအနေဟာအလွန်ကိုအရေးကြီးနေပြီဒါကြောင့်မြန်မာအရေးကိုနိုင်ငံတကာအဆင့်ညီလာခံကြီးကိုတင်သွင်းပြီးတော့အခြေအနေတစ်ခုလုံးကိုပြည့်ပြည့်ဝဝသုံးသပ်ရမယ်အရေးယူနိုင်မဲ့နည်းလမ်းတွေကိုရှာဖွေရမယ်လို့အယလူအုပ်ချုပ်ရေးအဖွဲ့ကဆုံးဖြတ်ချက်ချခဲ့တာဟာထူးခြားပါတယ်အရေးယူဆောင်ရွက်နေတာတွေအများကြီးရှိပါတယ်တကယ်လို့ပြီဆိုရင်နိုင်ငံတကာဥပဒေကြောင်းအရဘောင်ဝင်အောင်လုပ်ရပါမယ်။ဒါကြောင့်အချိန်ယူရတယ်နောက်ခံအကြောင်းအချက်တွေကိုတည်တည်ချာချာလေ့လာရပါတယ်လို့ Mr. Francis Mopping ကပြောဆိုသွားတာပါ။ ILO ဘက်ကစီးပွားရေးနဲ့ကုန်သွယ်ရေးပြစ်ဒဏ်ခတ်မှုတွေကိုပြောပြပါတယ်။ ILO ဟာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဆိုတော့ဒီညမနိုင်ငံကအာရမလူအားပေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြီးတော့ဖြေရှင်းပေးဖို့ ILO ကအကြံပြုတောင်းဆိုနိုင်ပါသလားခင်ဗျာ။
Well, the ILO has already requested not the Security Council, but the ECOSOC to deal with the issue. But as regards the Security Council, it's more complicated. But
when I'm talking about the issue, ECOSOC, could the manga see why in the Lumuye Council go panja thake piu abi. Lumuye Council go panja aro malu ya di babu. Lumuye Council kisa aro po piu shuk thui ba de.ဒါပေမဲ့ဒီနီလန်းကိုလည်းနိုင်ငံတကာအစ်စ်ညီလာခံကြီးကပဲဆုံးဖြတ်နိုင်ပါတယ်
။ So all the possibilities including this one will have to be reviewed which is going to be reviewed
and the ILO ကမြန်မာအရေးဖြည့်ရှင်းပေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီကိုအဆိုပြုတာအပါအဝင်နီလန်းအားလုံးကိုတုံ့သက်စဉ်းစားကြမှာဖြစ်ပါတယ်လို့ Mr. Francis Mopping ကပြောဆိုသွားတာပါ။ဟုတ်ကဲ့မြမအရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေကြားထဲမှာဆွေးနွေးကြတိုင်းတရုတ်အစိုးရကအမြဲတမ်းပဲမြမစစ်အစိုးရဘက်ကရက်တီလေးအကာအကွယ်ပေးလေရှိပါတယ်။ဒီအယလုံအုပ်ချုပ်ရေးအဖွဲ့အစည်းတွေမှာရောတရုတ်နိုင်ငံရဲ့သဘောထားကဘယ်လိုများရှိပါလဲခင်ဗျ
။ Well the China is of course represented in the governing body it is a permanent member actually of the governing body and indeed it
တရုတ်နိုင်ငံဟာအယလုံအုပ်ချုပ်ရေးအဖွဲ့ရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံထဲမှာပါဝင်ပါတယ်။ဒီကနေ့မနက်မြန်မာနိုင်ငံကအာရမလိုအပ်ပြီးအကြောင်းဆွေးနွေးတဲ့အခါတရုတ်အစိုးရကိုယ်စားလှယ်လေးဝင်ရောက်ဆွေးနွေးပါတယ်မြန်မာနိုင်ငံဘက်ကရက်တီပြီးတော့ဆွေးနွေးတာမျိုးတော့မရှိခဲ့ပါဘူးတရုတ်နိုင်ငံကအာရလုံနဲ့မြန်မာအစိုးရကြားထဲမှာပူးပေါင်းဆောင်ရွက်တာကိုမြင်ကျင်တယ်လို့ပဲတိုက်တွန်းပြောဆိုခဲ့ပါတယ်အဲ့ဒီနည်းအားဖြင
့် solution of the problem of the present problems or it means that they recognize that there are problems should be sought by more cooperation
ရရှိနေမှာနိုင်ငံမှာအာရမလူအားပေးရင်းနဲ့ပတ်သက်လို့ပြဿနာဖြစ်နေရဲဆိုတော့တရုတ်ကလက်ခံပါတယ်အဲဒါပေမဲ့မြန်မာအစိုးရနဲ့ဆွေးနွေးတာညှိနှိုင်းတာတွေလုပ်ပြီးတော့ဒီပြဿနာကိုဖြေရှင်းတဲ့အကြောင်းကိုသာတရုတ်ကပြောသွားပါတယ်လို့ Mr. Francis Mopping ကပြောဆိုခဲ့တာပါမြန်မာနိုင်ငံကအာရလူဆက်သွယ်ရေးအရာရှိဟာတင်းကျပ်မှုကန့်သတ်မှုမျိုးစုံကိုကြုံနေရပါတယ်အဲ့သူကိုတတ်မယ်လို့ချင်းချောက်တာတော့မှခံနေရတယ်ဆိုတော့ရန်ကုန်မှာရှိတဲ့အယလူယုံဆက်ဖွင့်ထားရေးမထားရေးကိုရောအယလူအုပ်ချုပ်ရေးအဖွဲ့ကဆွေးနွေးကြကြပါသလားခင်ဗ
ျ Well you know this was discussed the general view was that the presence of the ILO office in Yangon is extremely useful all the members
ဒီကိစ္စကိုဆွေးနွေးကြပါတယ်ဒီဘုံကအဖြစ်တော့ရန်ကုန်မှာအယလူယုံရှိတာဟာအလွန်ကိုအတုံးကျတယ်လို့ယူဆကြပါတယ်ချင်းနဲ့မှာပဲတင်းကျပ်ကန့်သတ်မှုတွေရှိနေတာကိုလည်းဆွေးနွေးဖြစ်ကြပါတယ်။ရခီးတော်လာမှုမှာအရင်ကလောက်တော့သိအတင်းကျပ်ကြီးမဟုတ်တော့ပါဘူး။အခုဖြစ်နေတဲ့ပြဿနာက ILO နဲ့ဆက်သွယ်ပြီးတော့တိုင်ကြားတဲ့လူတွေကိုဖမ်းဆီးရထောင်ချတဲ့ကိစ္စပါပဲ။ဒါကိုပြည်လည်အောင်ဆောင်ရွက်ရပါမယ်။အဲဒါပေမဲ့လည်းအခုတလောဆယ်တော့ ILO ဘက်ကရန်ကုန်ရုံးကိုပိတ်ဖို့အစီအစဉ်မရှိသလိုမြန်မာအစိုးရဘက်ကလည်းရုံးကိုပိတ်ရမယ်လို့တရားဝင်ပြောတာမရှိသေးပါဘူးလို့ILO 2 ချန်ပေးအရာရှိ Mr. Francis Mopping က RFU ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ